VOA မြန်မာပိုင်းရဲ့ဆောင်းပါရှင်ဦးစီသူအောင်မြင့်ဟာစစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာ VOA သတင်းဌာနနဲ့ Frontieria မြန်မာသတင်းဌာနတွေစီကိုတက်မတော်နဲ့အင်ဆောင်အစိုးရပေါ်မှာမတရားဝေဖန်ဆန့်ကျင်တိုက်ခိုက်တယ်ဆိုတဲ့သတင်းဆောင်မတွေရေးသားပေးပို့လို့ဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်တယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကဦးစီသူအောင်မြင့်ကိုပုံမှန်905ကာဂျီပုံမှန်124ကာဂျီတို့နဲ့တရားစွဲဆိုထားတာပါအခုလိုမျိုးစစ်ကောင်စီဘက်က VOA ဆောင်းမရှင်ဦးစီသူအောင်မြင့်နဲ့ပတ်သက်လို့သတင်းထုတ်ပြန်တဲ့အပေါ်မှာ VOA မြန်မာပိုင်းရဲ့ဌာနမှူးဦးတန်းလွင်ထွန်းရဲ့သဘောထားအမြင်ကိုဆက်သွယ်မေးမြန်းထားပါတယ
်ဟုတ်ကဲ့ကျွန်တော်အနေနဲ့ပထမဦးဆုံးပြောရရင်တော့ VOA ဟာသတင်းတွေကိုမှန်ကန်ဆုံးနဲ့အမျှတဆုံးဖြစ်အောင်စီစစ်ပေးနေတဲ့သတင်းဌာနတစ်ခုဖြစ်တယ်ဆိုတာပဲဖြစ်ပါတယ်ကျွန်တော်တို့ဒီဘက်ကမှမလိုက်ပါဘူးအဲ့တော့မြန်မာနိုင်ငံကအလွတ်တန်းသတင်းသမားတယောက်ဖြစ်တဲ့ဦးစီသူအောင်မြင့် VOA ကိုပေးပို့တဲ့သတင်းသုံးသပ်ချက်ဆောင်းပါးတွေဆိုရင်လည်းအချက်လက်ကိုအခြေခံပြီးတော့သုံးသပ်ရေးသားထားတာတွေဖြစ်စီဖို့ပဲကျွန်တော်တို့အဓိကထားပြီးတော့စီစစ်ပြီးတော့အမှန်လွင့်ပေးနေတာဖြစ်ပါတယ်အဲ့ဒါကြောင့်မလို့ဒီဦးစီသူအောင်မြင့်ကိုစစ်ကောင်စီအစိုးရကဖမ်းဆီးရဲဆိုတဲ့နေရာမှာVOA ကိုသတင်းဆောင်သားရေးသားပေးပို့လို့ဆိုရဲစွပ်စွဲချက်နဲ့ဖမ်းလေဆိုရင်တော့ဒါဟာသတင်းသမားတယောက်ကိုမတရားဖမ်းဆီးတာပဲဖြစ်တယ်လို့ပြောချင်ပါတယ်ဖြစ်ပျက်နေတဲ့အခြေအနေတွေကိုထောက်ပြရေးသားဖို့ဆိုတာဟာသတင်းသမားတွေရဲ့အဓိကတာဝန်ဖြစ်ပါတယ်အဲ့တော့အဲ့လိုမှန်ကန်ကန်ထောက်ပြရေးသားနေတဲ့သတင်းသမားတွေကနေတစင်ပြည်သူတွေကြားကအတန်ကိုသိအောင်နားထောင်ဖို့ဆိုတာလိုအပ်လိမ့်မယ်လို့ပဲကျွန်တော်အနာလိုက်ကိုပြောချင်ပါတယ်နောက်ထပ်ပြောချင်တာကတော့ဦးစီတို့အောင်မြင့်ကိုအမြန်ဆုံးပြုတ်ပေးပါလို့လည်းတောင်းဆိုချင်ပါတယ်